ကချင်ပြည်နယ်ဖားကားမြို့နယ်မှာရဲကား၃စီးတိုက်ခိုက်ခံရတယ်လို့ပမော်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ KNA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းသင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါကချင်ပြည်နယ်မွန်းညင်းခရိုင်ဖားကားမြို့နယ်စိတ်မှုဆိုင်တောင်ကျေးရွာကြောက်သေးတောင်လမ်းမှာမနေ့ည၄နာရီလောက်မှာကြောက်စိန်တူဖော်ရေးလုံခြုံရေးရဲတပ်ဖွဲ့က၃စီးတိုက်ခိုက်ခံရတယ်လို့စိတ်မှုကျေးရွာသားတို့ကပြောပါတယ်
ကျွန်တော်တို့ဖားကမှာကဒီတော့ကျွန်တော်ပြောနိုင်ငံတော်အကျိုးစုလုပ်ွက်ပြီးလူကြီးလူမှုကတိုက်ခိုက်ရေးတဲ့ရေးတဲ့ရှိတယ်အဲတိုက်ခိုက်ရေးတဲ့ရေးတဲ့ကတော့ညနေ၄နာရီတော့ပါဒီဖားကအနေမှာတို့တို့ဒီအထိုင်စခန်းရှိတဲ့နေရာကြီးသွားကြတာပေါ့နော်အဲစိတ်မှုကြီးွားစကားအစ်စ်ကဒီမှာအဲ့ဒီကဖားကကြောင့် support တဲ့အကြောပါလက်နဲ့ကြီးလာဆိုရင်လည်းတော့ဘုံအားဖို့ဖားကတော့ပြောပြရတယ်အဲ့ဒီတုံးကြီးဒါရဲချိန်မှာရှိဖြစ်တာဒီကြဲကကြတော့ရှေ့ကားမရှိတော့ဒီနောက်ဆုံးကားတော့ဒီကိုလုံးကြီးနဲ့ဖြစ်ဖြစ်ပြီးတော့ကအဲ့ဒီဒီကိုလုံးကြားထဲကဒီရဲတွေထွက်ပြေးတယ်ပေါ့နော်ဒီတပ်ပြည်နယ်တောင်တီဘောနဲ့ရှိဖြစ်တယ်လို့ပြောတယ်ရဲတွေရောက်တာလက်ထိပါလေ
ရဲကသုံးစီးမိုင်းခွဲခံရတဲ့ပြင်တောင်ကုန်းဘောကနေလှမ်းပစ်တာခံရတယ်လို့ဒေသတွင်းသဏ္ဍာန်တွေကြားနေရတယ်လို့လည်းဆိုပါတယ်ဖားကဒေသပြစ်ခတ်ဖောက်ခွဲမှုနဲ့ပတ်သက်လို့အောက်ခြေကနေတင်ပြလာတာမရှိသေးဘူးလို့ KNA ပြောခွင့်ရသူဘူမူကြီးနော်ဘူကပြောပါတယ်ဖာကဒေသအခြေပြုလှုပ်ရှားနေတဲ့ KNA တပ်မဟာကိုတိုင်းရင်း6ကနေစစ်ကောင်စီတပ်ဖွဲ့တွေအနေနဲ့ပြည်သူလူထုကိုထိခိုက်ရင်ထိရောက်စွာတုတ်ပြန်သွားမယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပြင်ဗမော်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ KNA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေါက်ဖိုးရံဒေသခံတူကပြောပါတယ်။
လုံးဝလေတရားတော့တိုက်ပွဲကြီးဖြစ်နေတော့မယ်တိုက်ပွဲကြီးကတော့ဒီဗမော်နဲ့မြစ်ချနာလမ်းမှာမနေ့ကတော့တကြိမ်ဟိုတိုက်ပွဲဖြစ်တယ်တော့ဖုံးရအကျော်ပေါ့မန်ဆန်ရမရောက်ခင်ကနေပေါ့မနေ့ကအချီတော့လူရင်နဲ့ဟယ်လီကော်ပတာ၃စီးနဲ့အဲ့ဒီတော့ဖုံးရမျိုးပေါ်တာနေဒီ KNA ဒီရှိတယ်လို့ထင်ရတယ်ဒီသူတို့ရဲ့တပ်သားမျိုးလမ်းပြတာမျိုးတော့ဖက်တိုက်လုပ်ကြည့်ရ
မြန်မာစစ်တပ်ကနေမနေ့ကလေကြောင်းကူ၃ပြေကခဲ့ကြောင်းကိုတော့KNA ပြောခွေရဒုဗုံမူကြီးနော်ဘူကအစီပြုပြောပါတယ
်။မင်းကတော့ခလာရဟိုနမ်ဆာနဲ့မချင်းနာသွားတဲ့လမ်းမှာဟိုလင်ကျန်နဲ့လာပစ်တာရှိပါတယ်။နမ်ဆာရန်တဝိုက်မှာလင်ကျန်နဲ့ပစ်တာလဲသူတို့စစ်လက်နဲ့ပစ်တာ
။ဖာကနဲ့ဗမော်ဘက်ပြေကတိုက်ခိုက်မှုအခြေအနေကိုတော့တမတော်ပြောရေးစုခွေရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြီးကြတဲ့မလ24ရက်နေ့ညနေမှာမြန်မာစစ်တပ်တပ်စခန်း3ခုကိုကချင်လွတ်လပ်ရေးတပ် KNA ဘက်ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးအလို့ပုံပင်မတပ်စခန်းကိုသိမ်းပိုက်ခဲ့ပြီးမှမြန်မာစစ်တပ်ကနေစစ်ရင်အားဖြင့်တင်းထိုးစစ်ဆင်မှုတွေတိုးလှုပ်ဆောင်လာနေပါတယ်ဖေဖော်ဝါရီလ3ရက်နေ့မှာမြန်မာတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံတော်စန့်ကျင်တပိတ်မောက်မှုတွေနဲ့ကြုံတွေ့နေရတယ်လို့တစ်ဖက်မှာလည်းကချင်လွတ်လပ်ရေးအဖွဲ့ KNA တမ်းပလောင်တပ်ဖွဲ့ TNL ကရင်မျိုးသားစည်းရုံး KNU လျောက်ခံတပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ